စည်းနှုတ်ကြည့်မြင့်မှုကိုဖြည့်ရှင်းရန်တင်းငယ်သောအင်အားလေးများဘက်သို့ဩစတြေးလျလူမျိုးများလှည့်ပြောင်းဩစတြေးလျဟာကမ္ဘာပေါ်မှာရှိတဲ့အကြီးဆုံးနဲ့တန်ဖိုးမြင့်ဆုံးအင်အားများကိုပိုင်ဆိုင်ထားပါတယ်ဩစတြေးလျလူမျိုးအများစုအတွက်အိမ်ပိုင်ဆိုင်မှုဟာခက်ခဲလာတာနဲ့အမျှတင်းငယ်တဲ့အိမ်လေးတွေဟာဒီအိမ်စည်းနှုတ်ကြည့်မြင့်မှုကိုဖြည့်ရှင်းနိုင်မလားလို့မေးခွန်းထုတ်လာကြပါတယ်ဩစတြေးလျလူမျိုးများဟာအမေရိကရဲ့အိမ်သေးလေးများတွင်နေထိုင်ရေးလှုပ်ရှားမှုကနေဒီအကြံကိုရရှိခဲ့တာဖြစ်ပါတယ်။ဒေသခံပြီးသူကပညာရှင်များနဲ့တိဆောက်သူများဟာလည်းတင်းငယ်သောအိမ်ယာဒီဇိုင်းပုံစံများကိုအသုံးပြုလာကြပြီဖြစ်ပါတယ်။ဩစတြေးလျအိမ်ယာတွေရဲ့ဈေးနှုန်းကြီးမြင့်မှုဟာဩစတြေးလျလူမျိုးတွေကိုတင်းငယ်တဲ့အိမ်လေးတွေမှာနေထိုင်ဖို့တိုက်တွန်းနှိုးဆော်လျက်ရှိပါတယ်။ပဝင်းကျင်နဲ့တဟဆာတဖြစ်ပြီးရေရှည်ခံသောနေထိုင်မှုကိုစိတ်ဝင်စားသူများပြလာသည်နှင့်အမျှဒီဇိုင်းပုံစံကောင်းကောင်းနှင့်နေရာယူခြင်းသိပ်မရှိသောတိဆောက်ပုံများဟာယခုအင်ယာတွေနဲ့ပတ်သက်ပြီးပေါ်ထွက်လာတဲ့အလားအလာကိုအားပေးလျက်ရှိပါသည်။အင်ယာကုန်ကျစရိတ်ချော့ချပြီးအကျွေးကင်းရှင်းမှုလိုအပ်ချက်များကြောင့်ဩစတြေးလျလူမျိုးတွေဟာသူတို့တတ်နိုင်တဲ့အင်ကျယ်ဝင်းထက်သူတို့တကယ်လိုအပ်တဲ့အင်ကျယ်ဝင်းကိုအသာပေးရွေးချယ်လာကြပါသည်။အမေရိကရဲ့အိမ်သေးသေးများတွင်နေထိုင်မှုလှုပ်ရှားမှုဟာအော်စတြေးလျလူမျိုးတွေကိုသမယိုးကြမဟုတ်သောနေထိုင်မှုတွေကိုစဉ်းစားဖို့အကြံဉာဏ်ပေးခဲ့တာဖြစ်ပါတယ်။ဒီလှုပ်ရှားမှုဟာရိုးရှင်းစွာနေထိုင်ရေးအကျွေးကင်းရှင်ရေးနဲ့ပတ်ဝန်းကျင်စိုးကျိုးသက်ရောက်မှုအနည်းဆုံးဖြစ်ရေးတို့ကိုအခြေခံတာဖြစ်ပြီးအော်စတြေးလျလူမျိုးပေါင်း 18,000 လောက်ကိုဆွဲဆောင်နိုင်ခဲ့ပါတယ်။Catherine Garina ဟာ Sydney မှာအခြေပြုတဲ့လက်ကျင်ရင်းနဲ့လူစုဆောင်ရေး manager ဖြစ်ပြီးအိမ်အသေးလေးများစိတ်ပါဝင်စားသူတဦးလည်းဖြစ်ပါတယ်။သူမကလူတွေကအကျွေးကင်းရှင်းမှုကိုလိုလားကြပါတယ်။သူတို့ဟာများပြားတဲ့ချင်းငွေတွေကိုပြန်ဆက်ရတဲ့အလုပ်ကိုမလုပ်ချင်ကြပါဘူး။ပျော်ရွှင်မှုဆိုတာအရာအများကြီးကရရှိရမှာမဟုတ်ပါဘူး။ဒါဟာတစ်ကမ္ဘာလုံးမှာဖြစ်ပျက်နေတဲ့အခြေအနေပဲဖြစ်ပါတယ်။ဒီလိုအကျွေးကင်းရှင်းမှုလူနေမှုပုံစံမျိုးဟာလူတွေအများကြီးကိုဆွဲဆောင်နေပါတယ်လို့ပြောပါတယ်။အမေရိကကအိမ်သေးလေးများပိုင်ဆိုင်သူများရဲ့68ရာခိုင်နှုန်းဟာအကျွေးကင်းရှင်းကြပါတယ်။အမေရိကအိမ်အားလုံးပိုင်ဆိုင်သူတွေထဲက 29.3 ရာခိုင်နှုန်းသာအကျွေးကင်းရှင်းကြပါတယ်။ဒီပမာဏကိုနှိုင်းယှဉ်ခြင်းအပြင်အိမ်အသေးလေးများကိုပိုင်ဆိုင်သူများမှာအကျိုးကျေးဇူးအများပြားရှိရာကိုတွေ့ရမှာပါ။အမေရိကမှာအိမ်အသေးလေးတွေကိုအထူးစားလုပ်တဲ့ကုမ္ပဏီများရှိပါတယ်။ဩစတြေးလျမှာကတော့အများအပြင်ကိုယ်ကိုယ်တိုင်လုပ်ကြရတာပါ။ဆစ်နီမှာတော့အသက် 20 ကျော်အရွယ်သာရှိသေးတဲ့အခင်ဆုံးတငယ်ချင်းနှစ်ယောက်ဖြစ်သူဘက်ဘန်ဆန်နဲ့ရစ်ဘရန်နန်တို့ဟာအရှည်3.6မီတာအကျဉ်း2မီတာနဲ့3.8မီတာသာမြင့်ပြီးအမိုးတွင်းမှာအိယာနေရာပါဝင်တဲ့အိမ်အသေးလေးတစ်ခုကိုသူတို့ကိုယ်တိုင်တည်ဆောက်ခဲ့ပါတယ်။ဒီအိမ်အသေးလေးထဲမှာရေချိုကန်၊ဂတ်စမီပုံနဲ့ပစ္စည်းတူလောင်စရာနေရာတို့ပါဝင်ပါတယ်။ထို့ပြင်ဒီအိမ်ကိုဘိန်းတက်ပေးထားတဲ့အတွက် Rhys Brennan ဟာရွှေပြောင်းနိုင်တဲ့အင်္ဂလိပ်အဖြစ်ဒီအိမ်ကိုခရီးသွားနေတဲ့အချိန်မှာအသုံးပြုပါတယ်။သူကဒီအင်္ဂလိပ်နဲ့ရက်သက်တစ်ပတ်ပေါင်းများစွာခရီးသွားမှုပါတယ်။ဒီအိမ်လေးဟာအရန်ကောင်းမွန်တဲ့အတွက်အများအားအနေနဲ့နေမယ်ဆိုရင်တော့ရနိုင်ပါတယ်လို့ပြောပါတယ်။သူတို့ဟာဆွန့်ပစ်ပစ္စည်းတွေကိုပြန်လည်သုံးစွဲပြီးဒီတင်းငယ်တဲ့အိမ်လေးကိုတည်ဆောက်ခဲ့တာဖြစ်ပါတယ်။ဒီအိမ်ကိုစောက်ဖို့2 နှစ်ခန့်ကြာမြင့်ခဲ့တာဖြစ်ပြီးရုံးပိတ်ရက်တွင်မှတိစောက်ခဲ့ရတာဖြစ်ပါတယ်။ကုန်ကျစရိတ်ဟာ$18,000 သာရှိပါတယ်လို့ Beck Benson ကအခုလိုပြောပါတယ်။ဒီအိမ်ကိုအစားအနေအဆုံးထိကျမတို့ကိုယ်တိုင်စီစဉ်စောက်လုပ်ခဲ့တာဖြစ်ပါတယ်။ကျမတို့နေတဲ့နေရာတွေမှာအိမ်ဈေးကတစတစမြင့်တက်လာတဲ့အတွက်ဒီအိမ်သေးလေးဟာအထူးသဖြင့်ကျမတို့လိုလူငယ်တွေအတွက်ပိုကောင်းတဲ့ရွေးချယ်မှုဖြစ်နိုင်မယ်လို့ထင်ပါတယ်။အကျိုးကျေးဇူးဟာလူငယ်တွေအတွက်သာမဟုတ်ပါဘူးလူအလုံးအတွက်ဖြစ်ပါတယ်လို့ပြောပါတယ်။ဒီအိမ်လေးဟာဈေးကွက်ပေါက်ဈေးရဲ့အစိတ်ပိုင်းတစ်ခုမြောက်တုံးဆွဲပြီးတိစောက်ထားတဲ့အိမ်လေးဖြစ်ပါတယ်လို့ Rhys Brennan ကအခုလိုပြောပါတယ်။ Sydney မှာရှိတဲ့အိမ်တစ်လုံးရဲ့ပြန်မြပေါက်ဈေးဟာဒေါ်လာ1,000လောက်ရှိပါတယ်။ဒီအိမ်ကိုဝယ်ဖို့အတွက် 20 ရာခိုင်နှုန်းဖြစ်တဲ့ဒေါ်လာ 2,000 လောက်ဆင်ရန်ပေးရပါတယ်။ဆင်ရန်ရဲ့ 10 ရာခိုင်နှုန်းဖြစ်တဲ့ဒေါ်လာ 2,000 လောက်နဲ့ကျွန်တော်တို့ဒီလိုအိမ်မျိုးလေးကိုစောက်ခဲ့တာပါ။ဆင်ရန်ရဲ့ 10 ရာခိုင်နှုန်းထပ်တောင်းနေပါသေးတယ်။ဒီအိမ်ကိုရွှေပြောင်းနိုင်သောခိတ္တရာကြီးတဲခွရနေရာဖြစ်တည်ဆောက်ခဲ့တာဖြစ်ပေမဲ့နောက်နှစ်ခါမှာတော့အပီးတိုင်ရွှေပြောင်းလိုတယ်လို့ဘက်ကပြောပါတယ်။ဒီအိမ်အသေးလေးကိုဘယ်နေရာမှာထားနိုင်မလဲဆိုတဲ့အရာကတော့ဒေသအုပ်ချုပ်ရေးကောင်စီရဲ့စီမံစည်းကမ်းတွေနဲ့အညီလှုပ်ဆောင်ရမှာဖြစ်ပါတယ်။ဒါဟာအိမ်အသေးလေးတွေအတွက်အဟန့်တားတစ်ခုလည်းဖြစ်နိုင်ပါတယ်။လောလောဆယ်မှာတော့ Australian လူမျိုးအနည်းစုပဲဒီလိုအိမ်မျိုးနဲ့နေနိုင်ပါသေးတယ်။ဒါပေမဲ့နောက်ဆိုလူတွေကဒီလိုမျိုးပိုးလို့နေနိုင်နိုင်ကြမှာပါ။ဒီလိုအိမ်သေးလေးတွေကိုယ်တိုင်ဆောက်လုပ်ဖို့လမ်းညွှန်တဲ့သင်တန်းတွေကိုတက်ရောက်လို့သူများများပြလာခဲ့ပါတယ်။ Judio Verbis ဟာ Sydney ရဲ့အနောက်ဘက်မှာရှိတဲ့ မက်ဂရစ်ဗီလ်ကဘိုဝယ်ရီစိုက်ကလင်းစင်တာကမန်နေဂျာဖြစ်ပြီးအိမ်သေးလေးများတွင်နေထိုင်ရေးလှုပ်ရှားမှုကိုပံ့ပိုးသူတဦးလည်းဖြစ်ပါတယ်။သူကကျွန်တော်တို့ဟာရက်သက်တစ်ပတ်အကုန်အားလက်ရမှာလူ15ယောက်နဲ့အိမ်သေးလေးတစ်လုံးတည်ဆောက်ခဲ့ပါတယ်။ဒီလိုအိမ်မျိုးကိုစောက်ပူးကြတဲ့ US ကလူတွေကလည်းပုံစံရေးဆက်မှုနဲ့တည်ဆောက်မှုတွေမှာလာရောက်ကူညီကြပါတယ်။အဲ့ဒီအချိန်ကစပြီးလူတွေအများကြီးဟာစိတ်ဝင်စားပြီးဆက်သွယ်လာကြပါတယ်။ဒီလိုတင်နှံမျိုးကိုနောက်ထပ်ပေးဖို့လည်းတောင်းဆိုလာကြပါတယ်လို့ပြောပါတယ်။Catherine Greener ဟာလူတန်းစားမျိုးစုံအတွက်အိမ်သေးလေးများတည်ဆောက်ရေးတင်နှံကိုပို့ချနေသူဖြစ်ပါတယ်။သူမကကျမတို့ပထမအကြိမ်တင်နှံတုန်းကလူပေါင်းစုံလာပြီးတက်ရောက်ကြပါတယ်။အသက်20ကျော်30အရွယ်ကနေ50ကျော်60အရွယ်အထိလာရောက်တက်ရောက်ကြပါတယ်။သူတို့ဟာအကြောင်းမျိုးမျိုးကြောင့်ဒီတင်နှံကိုလာတက်ကြတာဖြစ်ပါတယ်လို့ပြောပါတယ်။အိမ်သေးလေးများတွင်နေထိုင်ရေးလှုပ်ရှားမှုဟာအင်ဂျီယာမဲ့နေသူတွေနဲ့အမျိုးသမီးတွေအတွက်တဲခွန်ရနေရပေးနိုင်ပါတယ်။ဒီလိုသေးငယ်တဲ့နေထိုင်မှုမျိုးဟာလူတိုင်းနဲ့မကညီပေမဲ့ကြီးမားတဲ့နေထိုင်မှုဟာလည်းထို့အတူပဲဖြစ်ပါတယ်။ပြီးသူကပညာရှင်တွေဟာသူတို့ရဲ့ဖောက်သည်တွေကိုသူတို့သေးနိုင်သမျှသေးငယ်တဲ့လိုအပ်တဲ့နေထိုင်မှုမျိုးကိုအကြံပေးဖို့ပြောပါတယ်။မဲလ်ဘွန်းကအဆုများစွာရရှိထားသောပြီးသူကပညာရှင်အန်ဒရူးမေနတ်ကလူတွေဟာအခုရွယ်စားထက်ရည်သွေးကိုပိုပြီးတံပိုးထားလာကြပါပြီ။အရွယ်စားသေးငယ်လေးမဲ့ကြက်မနေပဲပတ်ဝန်းကျင်နဲ့တားဆာတာဖြစ်တဲ့ဒီဇိုင်းမျိုးကိုပုံမိုကြိုက်နှစ်သက်လာကြပါပြီလို့ပြောပါရတယ်။ဒီအလားအလာကိုရေရှည်တည်တံ့ရေးလူနေမှုဘဝကတွန်းအားပေးနေတယ်လို့အန်ဒရူးကအခုလိုပြောပါရတယ်။ဒီလိုရွှေ့ပြောင်းလာတဲ့ယဉ်ကျေးမှုတွေကျွန်တော်တို့တွေ့ကြုံနေရတဲ့အိမ်ညာကုန်ကျစရိတ်ကြီးမြင့်မှုရဲ့လူဦးရေတိတ်တဲမှုရဲ့ကိုဖြည့်ရှင်းဖို့အားပေးပါရတယ်။အင်ဂျွေးကင်းမှုဆိုတဲ့ Australian လူမျိုးတွေရဲ့ကြီးမားတဲ့ရည်မှန်းချက်ဟာအခုလောလောဆယ်တော့လမ်းလမ်းမမီနိုင်ဖြစ်နေပါသေးတယ်။ Queensland မှာအခြေစိုက်တဲ့အနာဂတ်အိမ်ယာအထူးလုပ်ငန်းအဖွဲ့ကတော့အိမ်စင်းနှုန်းကြီးမားမှုကိုရှော့ချနိုင်မယ့်နည်းလမ်းတွေရှာဖွေနေပါတယ်။ဒေသခံကောင်စီတွေနဲ့အိမ်ယာတိဆောက်သူတွေပူးပေါင်းလုပ်ကိုင်ပြီး Smarter Small Home ဆိုတဲ့ project ကိုအထူးလုပ်ငန်းအဖွဲ့ကမိတ်ဆက်ပေးလိုက်ပါတယ်။ဒီအိမ်သေးလေးတွေကိုဒီဇိုင်းမျိုးမျိုးနဲ့ Australia မှာစတင်ဆောက်လုပ်နေကြပြီဖြစ်ပြီးကုန်ကျစရိတ်မှာဒေါ်လာ3000လောက်သာရှိကြောင်းသိရပါတယ်။ Kevin Dudney ဟာအနာဂတ်အိမ်ယာအထူးလုပ်ငန်းအဖွဲ့ရဲ့စတင်ကြီးထောင်သူတစ်ဦးဖြစ်ပါတယ်။သူကလူနေရောက်3ယောက်အတွက်250စက်တူရမ်းမီတာကျယ်ဝန်းတဲ့နေရာမလိုအပ်ပါဘူး။တကြီးရွယ် OK ဟာရီမှာတော့85စတူရန်မီတာနဲ့အသက်60ကျော်80ဆွဲအဖိုးအဖွားတွေနေကြရသေးတာပါ။ Australia ဟာအင်္ဂလိပ်စကားပြောနိုင်ငံတွေထဲမှာလူနေထိုင်မှုစရိတ်အကြီးမားဆုံးအနေနဲ့10နှစ်ဆက်တိုက်ရပ်တည်လာခဲ့ပြီဖြစ်ပါတယ်လို့ပြောပါတယ်။အနာဂတ်အိမ်ယာအထူးလုပ်ငန်းအဖွဲ့ဟာပုံမကောင်းမှုနဲ့လေးလေးများ project ကိုပြည်သူများအားချပြမိတ်ဆက်ပေးမှာဖြစ်ပါတယ်။ Dudney ကကျွန်တော်တို့ဟာလူတထောင်ကျော်စီကနေဝေဖန်အကြံပြုချက်များရရှိပြီးဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့ရေမီမိန်းနာဆွတ်စနစ်အပြင်အစားအသောက်ရင်းမြစ်တွေကိုအဓိကကွန်ရက်စနစ်တွေကမယူဘဲနဲ့တီးတန့်ရှိတဲ့အိမ်ပုံစံလေးများကို2019မှာချပြသွားမှာဖြစ်ပါတယ်။ကျွန်တော်ယုံကြည်တာကဩစတြေးလျရဲ့အနာဂတ်အရာစနစ်ဟာအဓိကကွန်ရက်မှာမပါတဲ့ရက်ကွက်တွေဖြစ်လာပြီးထိမ့်သိမ့်မှုကုန်ကျစရိတ်ကို၃ညတို့ကျဆင်းသွားစေနိုင်ပါတယ်။လွန်ခဲ့တဲ့9နှစ်အတွင်းမှာ Australia အိမ်စည်းတွေဟာရာဂိုင်နှုန်း600တက်သွားသောကြောင့်မြေကွက်တစ်ကွက်ထဲမှာအိမ်တစ်ဆောင်နဲ့တည်ဆောက်ဖို့ခရင်လာပါတယ်။အိမ်ပိုင်ဆိုင်မှုဆိုတဲ့ Australia လူမျိုးတွေရဲ့ကြီးမားတဲ့ဒီမန်းချက်ကိုအနာဂတ်မှာပိုပြီးတော့ဖြည့်မြောက်ရရှိနိုင်လိမ့်မယ်လို့ Kevin Dudney ကပြောပါတယ်။
SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါတလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါ SBS မြန်မာပိုင်း Facebook ကို Like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ် SBS Bemis ကို Facebook မှာ Share ချနိုင်ပါတယ်ရှင်